မြန်မာဝန်ကြီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်ဟာယောဂအတိအကျမသိရပေမဲ့စင်ကာပူဆေးရုံမှာဆေးကုသဖို့ရောက်ရှိနေတယ်လို့စင်ကာပူသတင်းတွေမှာဖော်ပြထားပါတယ်။စင်ကာပူမှာဖွင့်လှစ်ထားတဲ့မြန်မာတန်ရုံကအမည်မဖော်လို့တဲ့အရာရှိတဦးကဗိုလ်ချုပ်ကြီးစိုးဝင်ကိုစင်ကာပူအထွေထွေကုဆေးရုံကြီးမှာတင်ထားပြီးဆေးကုသမှုခံယူနေတယ်လို့ပြောဆိုကြောင်းလည်းသတင်းတွေမှာဖော်ပြထားပါတယ်။အဲ့ဒီအရာရှိကပဲမြန်မာဝန်ကြီးချုပ်ဟာစင်ကာပူကိုလွန်ခဲ့တဲ့သတင်းပတ်အတော်ကြာကလေးကရောက်ရှိနေတာလို့ပြောဆိုပါတယ်။ထိုင်းနိုင်ငံချေဆက်မြန်မာမဂ္ဂဇင်းတစ်စောင်ဖြစ်တဲ့အေယာဝတီမဂ္ဂဇင်းမှာတော့ဗိုလ်ချုပ်ကြီးစိုးဝင်းဟာလူခီးမီယာလို့ခေါ်တဲ့သွေးကင်ဆာရောဂါကိုခံစားနေရတယ်လို့ပြီးခဲ့တဲ့အပတ်ကဖော်ပြခဲ့ပါတယ်။ဗိုလ်ချုပ်ကြီးစိုးဝင်းဟာမြန်မာနိုင်ငံစစ်အစိုးရရဲ့ခေါင်းဆောင်ပိုင်းကနေဖယ်ရှားခံခဲ့ရတဲ့ဗိုလ်ချုပ်ကြီးခင်ညွန့်နေရာမှာ2004ခုနှစ်ကစပြီးတာဝန်ယူခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဗိုလ်ချုပ်ကြီးစိုးဝင်းဟာ2003ခုနှစ်မေလတပင်းမှာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့မော်တော်ယာဉ်တန်းတိုက်ခိုက်မှုကိုကျန်းစီသူအဖြစ်နဲ့ဆွဆွဲထားပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုဒီတပင်းတိုက်ခိုက်မှုအပြီးထိမ့်သိမ်းထားခဲ့ရတာကလည်းအခုထိဖြစ်ပါတယ်။